ခုခါမှာတော့ဒီ writers သတင်းတောက်တွေအမှုမှာတရားလိုပြတ်သက်တွေထောက်ထားတဲ့လက်ခံရရှိတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်လွှတ်ချက်ဥပဒေနဲ့တရားစွဲဆိုခံထားရတဲ့ writers သတင်းတောက်တွေရဲ့အမှုမှာရဲတပ်ဖွဲ့ဘက်ကနေပြီးတော့တရားလိုပြတ်သက်တွေဖြစ်တင်ပြတဲ့အထောက်အထား23ခုကိုတရားရုံးကလက်ခံလိုက်ပါတယ်။သတင်းတောက်တွေရဲ့လက်ကင်ဖုန်းတွေကနေပြီးတော့တကယ်ရယူခဲ့တယ်လို့ဆိုပေမဲ့လည်းတချို့အချက်တွေကဖုန်းထဲကိုဘလို့ရောက်နေရလဲဆိုတာကိုဖုန်းပိုင်ရှင်သတင်းတောက်တွေကိုယ်တိုင်မသိတာတွေရှိတယ်ဆိုပြီးတော့သတင်းတောက်တွေရဲ့ရှင်တွေကပြောထားပါတယ်။ကိုယ်တိုင်သွားရောက်ပြီးတော့သတင်းယူထားတဲ့ Viewer မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်နီးပညာဌာနရဲမှုကင်းတပ်ဖွဲ့ကတိမ့်ဆဲခဲ့တဲ့ရိုက်တာသတင်းတောက်တွေရဲ့ဖုန်းကိုရုံရှိဖွင့်ကတပ်သေးတွေကိုမူရင်းနဲ့တကွာတိုက်ဆိုင်စစ်ဆေးပြသခဲ့တာပါစစ်ဆေးတဲ့အခါမှာတိမ့်ဆဲထားတဲ့ဖုန်းတွေကနေစစ်ဆေးတွေ့ရှိတဲ့အကြောင်းအရာ23ချက်ကိုတရက်ခွင်မှာထွက်ဆိုပြီးတပ်သေးတင်ဖို့လုပ်ခဲ့တာဖြစ်ပါတယ်ဒီလိုတင်လာတဲ့စစ်ဆေးတွေ့ရှိချက်တွေကိုနိုင်ငံတကာအင်တာပိုမှာတပ်သေးယူခဲ့တဲ့အတိုင်းတိကျစွာတပ်သေးယူပြီးလုံဆောင်ခဲ့တာဖြစ်တဲ့အပြင်အင်္ဂလန်နိုင်ငံကတရားဝင်ထုတ်ပြန်ထားပြီးတရားဝင်လိုင်စင်ရယူထားတဲ့စစ်ဆေးရေးဆိုင်ရာကျွမ်းကျင်စစ်ဆေးတဲ့စော်ဝဲအကူအညီရယူကအီလက်ထရောနစ်မှတ်တမ်းအနေနဲ့မှတ်တမ်းသွင်းယူထားတာဖြစ်တာကြောင့်လက်ခံဖို့တရက်လိုဘက်ကတင်ပြလာတာကိုတရားသူကြီးဘက်ကတပ်သေးကန်ဥပဒေပုံမှန် 62 ရှင်းလင်းချက်နှင့်အရာလက်ခံကြောင်းဆုံးဖြတ်လိုက်တာဖြစ်ပါတယ်။အဲ့ဒီအချက်လက်23ခုဟာသတင်းတောက်တွေရဲ့လက်ကင်ဖုန်းတွေကနေတကယ်ရယူခဲ့တယ်လို့ဆိုပေမဲ့တချို့အချက်တွေဖုန်းထဲဘလို့ရောက်နေတယ်လဲဆိုတာကိုဖုန်းပိုင်ရှင်သတင်းတောက်တွေကိုယ်တိုင်မသိတာတွေရှိတယ်လို့သတင်းတောက်တွေရဲ့ရှင်းနေကိုတန်းစောအောင်ကဆိုပါတယ
်နော်ပရမသတင်းတိုင်ချက်မှာဒီနေ့တင်သွင်းတဲ့ဟာတွေမပါဘူးနော်သူတို့ဖုန်းထဲမှာရောက်လို့ရောက်မှန်းအောင်သူတို့မသိဘူးနော်ဒီနေ့ဟိုရုံးမှာအမှုစစ်နေရင်းနဲ့ပဲဒီဖုန်းဖုန်းလာတဲ့အချိန်မှာတခြား message တွေကတတောင်တောင်နဲ့ဝင်လာတယ်ဒါဆိုရင်ဒီအချိန်နေပေါ့ဟိုဖမ်းပြီးတော့ဒီဖုန်းကဟိုဆွဆွခင်းသူတွေလက်ထဲကနေလွတ်သွားတဲ့အချိန်မှာလက်ထဲမှာမရှိတော့တဲ့အချိန်မှာဒါဟိုဘာမှမဆိုစဉ်းစားလို့ရနိုင်တယ်ပေါ့နော်အဲ့ဒီတော့လည်းကျွန်တော်တို့ဒါစိုးရိမ်မှုတော့ရှိပါတယ်
။ဒီနေ့စစ်ဆေးတွေ့ရှိတာနဲ့ပတ်သက်လို့ရိုက်တာသတင်းသမားကိုဝါလုံးကတော့
အစိုးရထုတ်ပြန်မဲ့သတင်းအချက်အလက်တွေဘယ်သတင်းအချက်အလက်ကိုမှဟိုမထီနဲ့ဒါကမင်းတို့လျှို့ဝှက်ချက်ဥပဒေနဲ့ညှိရဲဆိုတဲ့ဟာမျိုးနောက်သတင်းမယူရဲအောင်မဆက်ပေးခြင်းတဲ့သဘောမျိုးနဲ့ဒီလောက်လာလို့ကျွန်တော်နားလည်တယ်။အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြေဝခုခံသွားမယ်။ဒီစာရေးစာတမ်းတွေကလည်းပဲကျွန်တော်တို့ကိုယ်တိုင်ဖန်တီးထားတဲ့ဟာတွေမဟုတ်ဘူး။ Messenger တွေထဲမှာရတဲ့ဟာတွေကျွန်တော်တို့ကိုယ်တိုင်တော့မသိဘူးသူကသူဝင်နေတဲ့ဟာတွေရှိတယ်
။ Rider သတင်းသမားကိုကျော်စိုးဦးခကိုမိုးအောင်ကလည်းဒီကနေ့တွေ့ရှိချက်နဲ့ပတ်သက်ပြီး
ဒီရှိတဲ့စာရေးစာတမ်းတွေအများစုကကြတော့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီ Data Family ရဲ့စနစ်နဲ့ဆိုင်တဲ့စာရေးစာတမ်းတွေပြီးတော့ဒီမောင်တော်မှာဒီမျိုးဆေးဝါးနဲ့ဆိုင်တဲ့ဖဲမိတဲ့စာရောစာတဲ့လေအဲ့ဒါတွေကိုတို့ကဒီရှိုးဝါးမှုစုံမျိုးမငင်းရအောင်ဧည့်သည်တာကို
တွေ့ရှိတဲ့လုံညုံရေးအစင်သက်မှတ်ထားပြီးဖြစ်တဲ့အချက်လက်စာရွက်တွေကတော့ရခိုင်ပြည်နယ်ရဲ့မူရင်ဆေးဝါးဖန်းစည်းရမိတာတွေရခိုင်ပြည်နယ်ဆိုင်ရာမန်အောင်ကျွန်းခီးသွွားလုပ်ငန်းအပေါ်ဝန်ကြီးဌာန၅ခုကပြည်အောင်စုအစိုးရစီသဘောထားမှတ်ချက်ထုတ်ပြန်ထားတာတွေရခိုင်ပြည်နယ်အစိုးရဘက်ကရံပြဲမြို့နယ်ထွေအုပ်စီကိုပေးပို့တဲ့လမ်းညွန်မှာကြားချက်ကိုလိုက်နာဖို့ထုတ်ပြန်ထားတာတွေအလုတ္တမလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကရခိုင်ကျောင်းနီမော်မှာရှိတဲ့မွတ်စလင်ကျေးရွာအုပ်ချုပ်ရေးမှုစီပေးပို့ထားတဲ့လမ်းညွန်မှာကြားချက်တွေရခိုင်ပြည်နယ်မောင်တော့အုပ်ချုပ်ရေးမှုတွေစီပေးပို့ထားတဲ့လုံခြုံရေးဆိုင်ရာထူးခြားဖြစ်စဉ်အခြေအနေတင်ပြဖို့အစိုးရကလမ်းညွန်မှာကြားချက်တွေစတဲ့စာရွက်တွေပါဝင်တာကိုတရက်လိုဘက်ကတင်ပြလာခဲ့တာတွေ့ခဲ့ရပါတယ်။အဲ့ဒီအချက်လက်တွေဟာအခု23ခုရှိပြီးကိုအားလုံးဖုန်းထဲကအချက်လက်နှစ်ခုကိုကျော်စိုးဦးဖုန်းထဲကအချက်လက်21ခုတွေ့ရှိခဲ့တာဖြစ်ပါတယ်ကိုကျော်စိုးဦးထဲကတွေ့ရှိခဲ့တဲ့အချက်လက်21ခုထဲမှာအချက်လက်နှစ်ခုကမူရင်းတရားရုံးမှာတင်ပြလာတဲ့အချက်လက်အချို့ဟာဖုန်းထဲမှာရှာဖွေတာမတွေ့ခဲ့ရပါဘူးဒါကိုတော့ဖုန်းထဲကနေထုတ်ယူလို့မရလို့တရားရုံးဘက်ကလက်မှတ်ခံပဲပယ်ချလိုက်ပြီးအချက်လက်23ခုကိုပဲလက်ခံလိုက်တာဖြစ်ပါတယ်လာမယ့်တနင်္လာနေ့မေ28ရက်နေ့မှာရုံးကြီးထပ်မံခေါ်ယူထားပြီးအဲ့ဒီနေ့မှာရဲတပ်ဖွဲ့က ID ကျွမ်းကျင်သူရဲအရာရှိရဲမှုအောင်ကျော်စန်းကိုရိုက်တာရှေ့နေတွေဘက်ကမေးမြန်းရမှာပါလက်ရှိမှာတော့တရက်လိုဘက်ကတင်ပြထားတဲ့လိုပြသက်သေ25ဦးမှာနှစ်ဦးကိုတရက်လိုကလိုပြသက်သေအဖြစ်တင်ထားတာကိုပယ်လိုက်ပါတယ်ဒါကြောင့်လိုပြသက်သေ23ဦးသာစစ်ဆေးရမှာဖြစ်ပြီးလက်ရှိမှာအယောက်20စစ်ဆေးပြီးဖြစ်ပါတယ်ရှင
်မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်